Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ2024ခုဇွန်လ23ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာစစ်ပွဲကြောင့် Israel နဲ့ Lebanon ကြားစစ်ရေးတင်းမာမှုအရှိန်ပိုမြင့်လာနိုင်တယ်လို့ Saudi Arabia ကသတိပေးလိုက်ပါတယ်။ကာဇာမြောက်ပိုင်းမှာစနေနေ့ကအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ပါလက်စတိုင်း40နီးပါးသေဆုံးခဲ့ရပါတယ်။မြောက်ကိုရီးယားချေရှောက်မှုကိုတုံ့ပြန်ဖို့အမေရိကန်နျူကလ িয়ার စွမ်းအင်သုံးလေယာဉ်တင်သင်းမောတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာပါတယ်
။အခုလိုနောက်ဆုံးအသတင်းတွေအပြီးမှာတော့ဒုအသံဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့ဘတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါပ
ါ။ဂါဇာကမ်းမြောင်ဒေသပြည်ပခကနေအစ္စရေးနဲ့လေဗနွန်ကြားစစ်ရေးတင်းမာမှုအရှိန်ဟုန်မြင့်လာနိုင်တယ်လို့ဒေသတွင်းမှာဩဇာရှိချမ်းသာတဲ့ဆော်ဒီအာရေဗီးယားကသတိပေးလိုက်ပါတယ်။လန်ဒန်အခြေစိုက်နိုင်ငံတကာရေးရာတော်ဝင် Institute ဖြစ်တဲ့ Chatham House မှာဇွန်လ20နေ့ကကျင်းပတဲ့ Israel Palestine ရေးဆွေးနွေးပွဲမှာဗြိတိန်နိုင်ငံဆိုင်ရာ Saudi Arabia တာဝန်ကြီးမင်းသား Khalid bin Bandar al-Saka ဂါဇာစစ်ပွဲအဆုံးမသတ်ဖြစ်နေနိုင်တာနဲ့အတူပုံမကျေပြန့်လာနေတဲ့ Israel Palestine ပြည်ပကဟာထိန်းချုပ်ဖို့ခက်ခဲလာနေပြီးဒေသတွင်းမှာအနေရတိုးမြင့်လာနေကြောင်းသတိပေးလိုက်တာပါ။တချင်ချင်းမှာပြည်ပကဟာဒေသတွင်းကျေပြန့်မဲ့အဆင့်ကိုရောက်လာမှာလို့သူကဆိုပါတယ်။ဒီလိုဒေသတွင်းပြည်ပကဖြစ်လာရင်ဒါဟာဒေသတွင်းမှာလည်းရက်နေမှာမဟုတ်ပဲနိုင်ငံတကာအထိအလျင်မြန်နဲ့ကျေပြတ်မယ်လို့သူကထောက်ပြပါတယ်။လက်ရှိမှာလည်းအစ္စရေးနဲ့ Hezbollah နှစ်ဖက်စလုံးကစစ်ပွဲကြီးအဖြစ်ဆင်နွှဲဖို့အစဉ်သက်ဖြစ်နေပြီလို့ပြောနေတာပါ။လေဗနွန်တောင်ပိုင်းကိုတိုက်ခိုက်ဖို့အစီအစဉ်တွေကိုအစ္စရေးစစ်တပ်ကတီးပြုတ်လိုက်ပြီလို့ထုတ်ပြောထားတယ်လို့ Hezbollah ဘက်ကလည်းအစ္စရေးအနေနဲ့ဂါဇာမှာစစ်ပွဲရပ်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်မယ်လို့ပြောကြားပေမဲ့တစ်ဖက်မှာလည်းအခန့်အသတ်မဲ့စစ်ပွဲဆင်နွှဲမယ်လို့ချိန်ချောက်ထားပါတယ်။ American သမ္မတရဲ့အထူးတန်တမန် Amos Hostein ကတော့တွက်ချက်မှုအမှားယွင်းတွေဖြစ်လာခဲ့ရင်မတော်တဆပဲဖြစ်ဖြစ်မှားရင်းလိုပဲဖြစ်ဖြစ်ဒုံးကျည်တစင်းကြလာရုံနဲ့အချင်းတွေကထိမ့်မနိုင်သိမ့်မရဖြစ်လာနိုင်ကြောင်းသတိပေးထားပါတယ်ခင်ဗျာ။ဂါဇာမြောက်ပိုင်းမှာစနေနေ့ကအစ္စရေးရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဂါဇာစီးတီးက LLHA ဆေးရုံဒါရိုက်တာဖတ်တောနအင်းမြတ်ပြောဆိုချက်အရဆေးရုံကိုအလောင်းအရေအတွက်သုံးထားစေကြောင်းရောက်လာတယ်လို့ဆိုပါတယ်။ပါလက်စတိုင်းရက်ဖက်ကဝေးအဖွဲ့ရဲ့ထုတ်ပြန်ချက်အရဂါဇာစီးတီးအနောက်ဘက်ကရှက်တီဒုက္ခသည်စခန်းမှာအပျက်စီးတွေကြအသက်ရှင်ကျရဲသူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါ့အပြင်ဂါဇာစီးတီးရဲ့အရှိဘက်ခြံရက်ခွက်တစ်ခုမှာလည်းဘုံထိမှန်ခဲ့တဲ့အဆောက်အုံတွေကနေရုပ်လောင်းဒါဇင်နဲ့ချီဆွဲထုတ်ခဲ့ရတယ်ဆိုပါတယ်။အစ္စရေးစစ်တပ်ဘက်ကတော့ဂါဇာကမ်းမြောင်ဒေသကဟာမတ်စစ်စခန်းနှစ်ခုကိုတိုက်လေယာဉ်တွေနဲ့ဘုံကျဲတက်ခဲ့ကြအောင်စနေနေ့မှာထုတ်ပြန်ပေမဲ့အသေးစိတ်တော့ထုတ်မပြောပါဘူး။ဂါဇာတောင်ပိုင်းရာဖာမြို့အနီးကဒုက္ခသည်စခန်းတိုက်ခိုက်မှုအတွင်းအနည်းဆုံးလူ29ဦးသေဆုံးပြီးလူ50လောက်ဒဏ်ရာရပြီးတဲ့နောက်တရက်ကြာမှာအခုလိုလူအများအများသေဆုံးရတဲ့တိုက်ခိုက်မှုတွေထပ်ဖြစ်လာတာပါဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းမှာဆစ်ဆင်ရေးဆက်လက်လှုပ်ဆောင်နေပြီးဒါဟာလက်ရှိမှာပါလက်စတိုင်းတပ်သားတွေခိုလုံနေတဲ့ရာဖာကိုရှင်းလင်းသိမ်းပိုက်နိုင်ဖို့ဖိအားပေးတိုက်ခိုက်နေတယ်လို့အစ္စရေးကစနေနေ့မှာထုတ်ပြန်ပါတယ်တပြိုင်တည်းမှာပဲအစ္စရေးကဂါဇာကမ်းမြောင်စစ်ပွဲတစားကန်နဲ့ရေးကိစ္စတွေနဲ့ပတ်သက်ပြီးအစိုးရရဲ့ကင်ထွယ်ဖြစ်ရှင်းမှုတွေကိုမချေမနှက်ဖြစ်မှုတွေအစ္စရေးနိုင်ငံတောင်းကြီးထွားလာနေပါတယ်။စနေနေ့ကတောင်းတဲ့ချီတဲ့လူလူဟာ Tel Aviv မှာဆန္ဒထုတ်ဖော်ခဲ့ကြပြီးရွေးကောက်ပွဲအသစ်ကျင်းပပေးတဲ့တစားကန်တွေအိမ်ပြန်လာနိုင်ရေးအစိုးရကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Kharkiv မှာစနေနေ့ကရုရှားဘက်ကပယ်ထိန်တုံးကြီးတွေနဲ့တိုက်ခတ်ခဲ့လို့လူ3ဦးသေဆုံးကလူ52ဦးဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အချိန်ထဲမှာပဲဒီလိုအစ်မြတ်ဒုံးကြီးတွေရဲ့အန္တရာယ်တွေကိုကာကွယ်နိုင်မှုနောက်ထပ်အကူအညီတွေပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူထားတဲ့ယူကရိန်းအတွက်စီးရေးအကူအညီတွေကိုနှောင့်နှေးမှုမရှိဘဲအကောင့်ထဲပို့ဖို့လိုအပ်တယ်လို့သူကတိုက်တွန်းပါတယ်။ဇယ်လန်စကီရဲ့ Telegram လူမှုကွန်ရက်ကထုတ်ပြန်ချက်ထဲမှာပက်တင်းဘုံတွေနဲ့ရုရှားရဲ့အကြမ်းဖက်မှုတွေရပ်တန့်အောင်တားရမယ်လို့ရေးထားပါတယ်။သူဆိုရုရှားအကြမ်းဖက်သမားတွေနဲ့ရုရှားစစ်ဖက်လေကြောင်းပြန့်သန်းနိုင်မှုတွေကိုသူတို့ရောက်ရှိနေတဲ့နေရာမှာရပ်တန့်နိုင်မှုကမိတ်ဆွေနိုင်ငံတွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေလိုအပ်နေတယ်လို့ဆိုပါတယ်။ရုရှားတပ်ဖွဲ့တွေကဇွန်လတလထဲမှာလည်းယူကရိန်းပြည်မှာတွေကိုပယ်ထိန်ဘုံ 2,400 ကျော်အသုံးပြုတိုက်ခတ်ခဲ့ပြီးအဲ့ထက်က900လောက်ကပဲခါခိဖ်ကိုတိုက်ခိုက်နိုင်ခဲ့တယ်လို့ဇယ်လန်စကီကဆိုပါတယ်။ခါခိဖ်မှာရုရှားဒုံးတိုက်ခတ်နိုင်မှုတိတိတသားရော့ကျသွားတာက မျိုးတွေနဲ့လူတို့ကိုအပြည့်အဝကာကွယ်နိုင်အောင်လှုပ်ဆောင်နိုင်နေဆိုတာကိုသက်သေပြနေတယ်လို့လုံခြုံရေးအကာအကွယ်တွေတိုးမြင့်ရရှိရေးအတွက်ယူကရိန်းခေါင်းဆောင်ကပြောကြားလိုက်တာဖြစ်ပါတယ်ခ냐
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့မနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာရုရှားရဲ့မဟာမိတ်ဖြစ်တဲ့မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုတွေကိုရင်ဆိုင်နိုင်မှုနဲ့စီးရီးလေးချက်မှုစွမ်းရည်ကိုမြင့်တင်နိုင်မှုအတွက်အမေရိကန်ရဲ့နျူကလ িয়ার စွမ်းရည်သုံးလင်းတင်သမောဒစီဟာစနေနေ့ကတောင်ကိုရီးယားကိုရောက်လာပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒီသတင်းပတ်ထဲတွေ့ဆုံခဲ့ပြီးစစ်ပွဲအတွင်းအပြန်အလှန်ကာဝေးရေးအကူအညီပေးဖို့အတွက်ကတိကဝတ်တွေပြုခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာရုရှားသံအမတ်ကြီးကိုစင့်ခေါ်ကန့်ကွက်ခဲ့ပြီးနောက်တရက်အကြာမှာပဲသီယိုဒိုရူးစပက်နျူကလ িয়ার စွမ်းရည်သုံးလင်းတင်သမောဒစီဟာပူဆံမြို့စစ်ကမ်းကိုစက်ကတ်ခဲ့တာပါဒါဟာမာမိတ်တွေရဲ့ကာဝေးစနစ်ခိုင်မာအားကောင်းနေတဲ့ဆိုတာကိုထုတ်ဖော်တာဖြစ်တယ်လို့မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုတွေကိုတုံ့ပြန်သွားဖို့ပြင်းပြတဲ့ဆန္ဒကိုပြသတာလို့တောင်ကိုရီးယားရေတပ်ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇွန်လအစောပိုင်းကစင်ကာပူနိုင်ငံမှာလုပ်တဲ့ကာဝေးဝင်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကြား၄ချောင်းပင်လယ်ပြင်နဲ့အွန်လိုင်းဆိုင်ဘာတိုက်ခိုက်မှုတွေအပါအဝင်နယ်ပယ်ဆောင်ကတိုက်ခိုက်မှုတွေကိုပေါင်းစပ်တုံ့ပြန်နိုင်မဲ့Freedom Edge လို့အမည်ပေးထားတဲ့စီးရီးလေးချက်မှုအသစ်ကိုလွှတ်ဆောင်မှုကြီးညာထားပြီးဒီစီးရီးလေးချက်မှုမှာအခုဘူဆန်ကိုဆက်ကတ်လာတဲ့ New Swain 3 Lien Tin Tmoe ကြီးလည်းပါဝင်လေးချက်မှာဖြစ်ပါတယ်ခ냐ထိုင်ဝမ်ကျွန်းပတ်လည်မှာ24နာရီအတွင်းတရုတ်စစ်လေယာဉ်50စင်းနဲ့ရေတပ်သမော80တွစ်ရှိခဲ့ရကြောင်းထိုင်ဝမ်ကာဝေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်အခြေအနေကိုစောင့်ကြည့်ပြီးလိုက်လျောညီထွေတဲ့တုံ့ပြန်ခဲ့တယ်လို့ထိုင်ဝမ်ကဆိုပါတယ်ထိုင်ဝမ်လွတ်လပ်ရေးထောက်ခံသူတွေကိုတည်နံပေးနိုင်တဲ့အထိပြင်းထန်တဲ့တရားစီရင်ဆိုင်ရာလမ်းညွှန်ချက်တွေတောက်ကြနေကတရုတ်အစိုးရထုတ်ပြန်ပြီးနောက်မှာအခုလိုစီးရီးလှုပ်ရှားမှုတွေမြင်ခဲ့ရတာပါတရုတ်စစ်လေယာဉ်50စင်းနဲ့က32စင်းဟာထိုင်ဝမ်ကြီးလက်ကျားရဲ့ဗဟိုမြင့်ကိုဖျက်ချော်လာတယ်လို့ထိုင်ဝမ်ကပြောပါတယ်အဲ့ဒီမြင့်ဟာထိုင်ဝမ်နဲ့တရုတ်နိုင်ငံကြားမိုင်130လောက်ရှိတဲ့ရေလမ်းကိုပိုင်းခြားထားတဲ့တရမဝင်သတ်မှတ်ချက်မြင်ဖြစ်ပါတယ်တရုတ်နိုင်ငံဘက်ကတော့ဒီမိုကရေစီနဲ့ရွေးကောက်ပွဲစနစ်ကျင့်သုံးတဲ့ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုသူ့ရဲ့ပိုင်တဲ့တစိမ့်တစိမ့်သားဖြစ်အမြဲယူဆထားပြီးထိုင်ဝမ်ကိုအင်အားသုံးပြန်ယူနိုင်မှုဘယ်တော့မှ short ပေးသွားမှာမဟုတ်ဘူးလို့ပြောလို့ရှိပါတယ်။တရုတ်ဟာမကြာသေးမီနှစ်တွေတွင်ထိုင်ဝမ်ပေါ်ဖိအားပေးမှုတွေတိုးမြင့်လာနေတာဖြစ်ပြီးအနေရရှိတဲ့ခွဲထွက်ရေးသမားဖြစ်တရုတ်အစိုးရကပတ်ယူထားတဲ့လီချန်တေးအရင်လကထိုင်ဝမ်သမ္မတဖြစ်လာချိန်မှာတော့ကျွန်းတဝိုက်မှာစီးရီးလှုပ်ရှားမှုတွေဇက်တိုက်လှုပ်လာပါတယ်။ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကလည်းထိုင်ဝမ်ကျွန်းတဝိုက်မှာ24နာရီအတွင်းတရုတ်စစ်လေယာဉ်62စင်းအထိရောက်ရှိခဲ့လို့ဒါဟာဒီနှစ်ထက်မှအမြင့်ဆုံးဖြစ်ခဲ့တယ်လို့ဒီချန်နေချမ်းသစ္စာချင်းဆိုအပြီးမှာစစ်ရေးလက်ချက်မှုလည်းလုပ်ခဲ့ပါတယ်ခ냐အိန္ဒိယနိုင်ငံဟာဒေတာရင်းကအင်အားကြီးတရုတ်နိုင်ငံကိုတံပြန်နိုင်ရေးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရေချောင်းလုံခြုံရေးသမုတ်တရားစီးပွားရေးအာကာသနဲ့တယ်လီဖုန်းဆက်သွယ်ရေးကဏ္ဍတွေမှာသဘောတူညီချက်အများအပြားကိုစနေနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်ပြီးခဲ့တဲ့နှစ်ပတ်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတတိယအကြိမ်မြောက်ဇက်တိုက်ဝန်ကြီးချုပ်ဖြစ်အာနာရယူပြီးနောက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟဆီနာဟာနယူးဒေလီကိုစနစ်အတွင်းဒုတိယအကြိမ်မြောက်ဖြစ်ဇွန်လ21ရက်နေ့ကရောက်ရှိနေတာဖြစ်ပြီးတော့အဲ့ဒီခီးစံမှာနှစ်နိုင်ငံသဘောတူစာချုပ်တွေချုပ်ဆိုခဲ့ကြတာပါရေချောင်းဆိုင်ရာကိစ္စရပ်တွေမှာအိန္ဒိယနိုင်ငံတွေနဲ့ဒေသတွေပူးပေါင်းဆောင်ရွက်မှုကိုချဲ့ထွက်ဖို့ရည်ရွယ်တဲ့အိန္ဒိယရဲ့ Indo Pacific သဘောတရားများပူးပေါင်းဆောင်ရွက်မှုမှာပါဝင်လာတဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမိုဒီကပြောပါတယ်ဒီသဘောတူညီချက်တွေဟာအိန္ဒိယနိုင်ငံတွေကိုပထမဦးစားပေးတဲ့ချင်းကပ်မှုရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်နိုင်ငံမြေကြီးခွဲဝေသုံးဆွဲနိုင်ရေးစွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်ရေးတွေမှာမြင့်တင်မှုဆုံးဖြတ်နိုင်ခဲ့ကြောင်းဟာဆီနာကနယူးဒေလီမှာသတင်းထောက်တွေကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာဇွန်လ9ရက်နေ့တုန်းကလည်းမိုဒီရဲ့တတိယချိန်မြောက်ဝန်ကြီးချုပ်ရာဒူးရယူတဲ့ကျန်းသစ္စာချိန်ဆိုပွဲကိုတက်ရောက်ခဲ့ပါသေးတယ်ခင်ဗျာ
သတင်းတွေကိုကိုငိမ့်ချန်အေးပြောပြသွားတာပါVOA American အတန်ရဲ့တင်းငွေနေနေမနေ့ပတ်အတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးတို့အတန်အစီအစဉ်နဲ့စတင်ပါမယ်။ထိုင်းနိုင်ငံမှာရွှေပြောင်းလှုပ်သားအဖြစ်သွားရောက်အလုပ်လုပ်ကင်နေကြသူတွေရဲ့သားသမီးတွေကိုကျောင်းထားပညာသင်ပေးဖို့အခက်အခဲကြုံနေရပါတယ်။ဒီလိုအခြေအနေအကြောင်းအရာတွေကိုဒီတစ်ပတ်တို့အတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားပါတယ်။
ောက်ဆိတ်ရှင်နဲ့အဲ့ဒီတခုတော့အငဲဖြစ်တယ်ချမ်းသာကြလားမဖြစ်ဘူးမင်းချမ်းသာကြလားအချမ်းသာနေပြီဒါသမီးတွေစာတတ်ဖို့ဒီကပဲ
ကျောင်းနေနေဆိုတော့သူအခုမျိုးအိတော့ကြာမြတ်မို့ကျောင်းသူတို့ကစပဲစီမံစားမယ်လေကျောင်းကြားလေးစီမံစားမှုလေ
ထိုင်းနိုင်ငံမှာတော့လူတိုင်းပညာသင်ယူခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးကတခြားနိုင်ငံကရွှေပြောင်းအလို့သမားမိသားစုရဲ့ကလေးတွေအတွက်ပါအကျုံးဝင်ပါတယ်။ဒါပေမဲ့ဒုအတန်အဖွဲ့တွားရောက်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းဖငှပြည်နယ်တွေကဖြစ်ရှိရွှေပြောင်းအလို့သမားမိသားစုတွေရဲ့မျိုးဆက်30လောက်ဟာကျောင်းမနေကြရပါဘူး။အခုတော့ကံကောင်းစွာနဲ့ပဲမိသားစုတချို့အတွက်တချို့အရာတွေကပြောင်းလဲလာနိုင်တော့မှာပါ။
ตาโหจ้องนี่บาดิโดตะฉันล่ะ
หึ
บาพี่เลย
บาพี่อ่ะติหูเลย
ไอ้ลูกเว้ย तू ไม่ติปัญญาก็บาแม้ तू ไม่ติอ่ะ
อืมจ้องมาตังเงินจริงๆมันอายชื่อไอ้ลูกไม่ตั้วจริงนะ
ชื่อแท้ที่มาชื่
อที่มาชื่ออ
ตัสเซนนี่อยู่ในมองตุตาเนตุมีตาสุหาထိုင်းနိုင်ငံတောင်ပိုင်းဖန်ကနေထဲမှာရှိတဲ့ရာဘာချန်တစ်ခုရဲကတင်းငယ်တဲ့အိမ်တန်းလျားလေးမှာနေထိုင်ကြပါတယ်။မောင်တူတာဟာကြောင်းလဲမနေဘူးပါဘူး။ဒီရာဘာတော်တွေထဲမှာပဲသူ့တငယ်ချင်းတွေနဲ့တနေ့ကုန်စော့ကစားရင်းအချိန်ကုန်နေပါတယ်။မတူတရဲ့အမိမဝေအေးကတော့ည၈နာရီကနေနောက်တနေ့မနက်၁၀နာရီအထိရာဘာချန်တွေထဲမှာရာဘာချစ်တာကနေရာဘာအစည်းအဝေးတွေကိုရာဘာပြားတွေရတဲ့အထိအလုံးလုံးရင်ရုံးကန်နေရသူဖြစ်ပါတယ်ရာဘာချန်တွေထဲမှာပဲကြီးပင်းခဲ့ရတဲ့မဝေအေးတယောက်မြမစာရောထိုင်းစာကိုပါကောင်းကောင်းမရေးတတ်သလိုဖလဲမဖတ်တတ်ပါဘူးသူပညာမတတ်ပေမဲ့အသက်14နှစ်အရွယ်သမီးနဲ့10နှစ်အရွယ်သားဖြစ်သူသူသားသမီးနှစ်ဦးစလုံးကိုတော့ပညာတက်စေခြင်းပြီးပင်ပင်ပန်းပန်းလောက်ကန်စားတောက်ကြရတဲ့သူ့ရဲ့ဘဝလိုမျိုးမဖြစ်လာစေချင်ပါဘူ
းဘဝမှာအကြီးမားဆုံးနောင်တပညာနဲ့ပတ်သက်တဲ့နေရာမှာရှိတယ်အဲကြောင့်မလို့ကျောင်းဖြစ်စေခြင်းလဲဘယ်ဘက်ကလာလာဘာမေးလိုက်ကျောင်းဖြစ်ရှင်နဲ့မကျွန်မကျောင်းဖြစ်ရှင်နဲ့ကျောင်းလောက်စေရှင်နဲ့အဲ့ဒီတခုတော့အငဲဖြစ်တယ်ရှမ်းသာကြလားမဖြစ်ဘူးနင်ရှမ်းသာကြလားအချမ်းသာနေပြီတာသမီးတွေစာတတ်ဖို့ဒီကပဲ
ဒီထိုင်းစာတင်ကျောင်းကလုံမဏီရွာကနေ6ကီလိုမီတာလောက်ဝေးတဲ့နေရာမှာရှိပါတယ်ပညာရေးသည့်အလုံးအတွက်ဖြစ်ရမယ်ဆိုတော့ထိုင်းနိုင်ငံအစိုးရရဲ့မူဝါဒအရဆိုရွှေပြောင်းအလုပ်သမားမိသားစုကကလေးတွေလည်းပညာသင်ကြားနိုင်ခွင့်ရှိပါတယ်ဒါဆိုမောင်တူတာဟာဘာကြောင့်အဲ့ဒီကျောင်းကိုမသွားရတာပါလဲမောင်တူတာရောသူ့အမေမဝေအေးရောထိုင်းစကားမတတ်ကြသလိုမောင်တူတာကိုယ်တိုင်လည်းထိုင်းကျောင်းမှာကျောင်းမနေခြင်းမအောင်မခင်မဆိုးကလုံမဏီကျေးရွာအနီးတစ်ဝိုက်ကမြမရွှေပြောင်းအလုပ်သမားတွေအတွက်အသိပညာပေးရေးလှူဆောင်နေတဲ့ရက်ရွာကောင်းဆောင်တူဖြစ်ပါတယ်ကပုံခရိုင်အတွင်းကရွာ၉ရွာလောက်မှာနှိရှိမြမရွှေပြောင်းအလုပ်သမားတွေအများကြီးရှိကြပြီးသူတို့ဟာရာဘာချန်စီယုံချန်တွေနဲ့ဒူရင်မင်းကိုစားတဲ့စိုက်ပျိုးချန်တွေမှာအလုံးလုံးကင်ကြပါတယ်။ဒီရွှေပြောင်းမိသားစုတွေကအသက်၄နှစ်ကနေ၁၄နှစ်အတွင်းကလေးတရာဝင်းကျင်လောက်ဟာကျောင်းမတက်နိုင်ကြပါဘူး။ထိုင်းကျောင်းတွေမှာလည်းမြမရွှေပြောင်းကလေးတွေကျောင်းတက်နိုင်မှုအခက်ခဲနဲ့စိန်ခေါ်မှုတွေရှိနေလေလို့ရက်ရွာကောင်းဆောင်မခင်မဆူကပြောပါတယ
်။ရွာတိုင်းလူလူထိုင်းကျောင်းရှိတယ်။ဒါပေမဲ့ကလေးတိုင်းကကျောင်းကိုဝင်ခွင့်မရှိဘူး။သူတို့မှာတထေးအာမခံချက်ရှိရမယ်နောက်တစ်ခုကကြတော့မွေစင်ရင်ပေါ့ထိုင်မွေစင်ရင်ရှိရမယ်အမတို့မြမကလေးတည်းကထိုင်မွေစင်ရင်မရှိဘူးဘယ်လိုပြောမလဲဆိုတော့ဆေးရုံမှာမမွေးတဲ့ကလေးတည်းရှိတယ်မွေစင်ရင်မပြည့်တဲ့ကလေးတွေကထိုင်ချောင်းတက်ဖို့မလွယ်ဘူးတက်ခွေရှိတောင်မှချို့ချောင်းလေးကကြတော့ခွဲခြားဆက်ဆန်းတယ်ကျွန်မတို့မြမကလေးတွေကထိုင်စကားထိုင်ဘာသာကြွကြွချင်းချင်းနားမလည်ဘူးလေဒါဆိုရင်သူတို့ကလက်မခံချင်ဘူးအဲ့ဒါဆိုရင်သူတို့ကသိပြီးစိတ်မရှိဘူးပေါ့
တကယ်တော့ကီလိုမီတာ30လောက်ဝေးတဲ့နမဲကျော်တဲ့လှပတဲ့ကမ်းခြေတွေရှိတဲ့ခေါင်လက်နယ်အနီးမှာမြမရွှေပြောင်းကလေးတွေအတွက်ဖွင့်လှစ်ထားတဲ့မြမစာသင်ကျောင်းတစ်ခုရှိပါတယ်။ဒါပေမဲ့ရာဘာချန်အလုပ်သမားတွေအပေါ်တော့အဲ့ဒီကျောင်းမှာကလေးတွေကိုကျောင်းထားနိုင်မှုအတွက်သွာလာစည်းရိမ်နဲ့ကျောင်းစည်းရိမ်တွေကိုလည်းမတက်နိုင်ကြပါဘူး။ပညာမသင်ကြရတဲ့ကလေးတွေဟာစိတ်ပိုင်းဆိုင်ရာမရင်ကျက်ကြတာနဲ့နေ့စဉ်ဘဝလူမှုဆက်ဆံရေးတွေကိုလည်းကောင်းကောင်းမလုပ်နိုင်ကြတာတွေရှိနေပါတယ်။ဒါရီဟာသူတို့ဘဝရဲ့ရှေ့အနာဂတ်ကိုဆူဆူဝါးဝါးထိခိုက်စေတယ်လို့မခင်မဆိုးကဆိုပါတယ်
တောင်မတည့်ရတဲ့ကလေးကဘလို့ဖြစ်သွားလဲဆိုတော့ဘူတူတော်မရှိဘူးအတွေးခေါ်မရှိဘူးအိမ်တွင်အကြံဖက်မှုတွေလည်းဖြစ်လာတယ်ကလေးတွေကကောင်းလားဆိုးလားလည်းသူတို့မသိဘူးငွေငွေရွရွနဲ့အိမ်ထောင်ကြတယ်လေဘင်းတူကဲသားတို့နေကြတယ်မလိုလားပဲနဲ့ကလေးတွေမွေးလာကြတယ
်ဒါဟာကြီးမားတဲ့ပြဿနာတည်းရဲ့ဖြစ်နေပြီးအထူးသဖြင့်ဝေးလံတဲ့နေရာတွေကရွှေပြောင်းအလုပ်သမားတွေရှိတဲ့နေရာတွေမှာဒါမှမဟုတ်တရားဝင်အထောက်အထားမရှိကြတဲ့အခြေအနေမျိုးတွေမှာကြကြပြန့်ပြန့်ဖြစ်နေကြပါတယ်UNICEF ရဲ့2019ခုနှစ်ကခန့်မှန်းချက်တွေအရတော့ထိုင်းနိုင်ငံတွင်းကရွှေပြောင်းမိသားစုတွေကကလေးနှစ်သိန်းကျော်လောက်ဟာဘယ်ပညာသင်ကြားခွင့်ကိုမှမရကြဘူးလို့ဆိုပါရယ်ဒီလိုအဖြစ်တွေကြုံခဲ့ရတဲ့မျိုးဆက်တွေလည်းရှိခဲ့မှုပါရယ်အသက်36နှစ်အရွယ်မအေးဟာဖန်ကားမှာရှိတဲ့ Rubber Channel တွေမှာပဲကြီးပင်းခဲ့ရပြီးမိဘတွေကကြောင်းမထားနိုင်ခဲ့တာကြောင့်မြမစာရောထိုင်းစာကိုပါမတက်ပါဘူးအသက်အရန်ငယ်သေးတဲ့အချိန်မှာပဲမအေးတယောက်သူ့ချစ်သူနဲ့အတူနေခဲ့ပြီးပထမဆုံးကလေးကိုမွေးဖွားခဲ့ပါတယ်သားသမီးလေးယောက်မွေးဖွားခဲ့ပြီးကလေးတွေအလုံးကိုမြမပြည်ဘက်ကအဖိုးဘွားတွေစီကိုပို့ပြီးပညာသင်စေခဲ့ပါတယ်ဒါပေမဲ့ကလေးတွေဟာထိုင်းဘက်ကိုအချိန်အမျိုးမျိုးကြောင့်ပြန်လာရချိန်မှာတော့သူတို့ပညာရေးကအဆုံးသတ်သွားပါတော့တယ်
အဲကလေးလေးဖြစ်သွားဆိုတော့ကိုလီမျိုးဖြစ်သွားဆိုဩရေထဲမှာလာမြဝိခန့်သားရပါတော့ဩစီထဲမှာလာကိုနေတလို့လာထားရှင်းတာပဲဘယ်နှမကြောက်ဖွာဆိုလဲဒီနှမကြောက်ဖွာဆိုလဲကိုထားရှင်းတာပဲအဲဆိုတော့ဩမဝူးရဲဆိုတော့မဖြစ်ရတနည်းနာတနည်းနာလဲဝူးရဲအေးလို့ကိုတရုတ်နှစ်ယောက်တက်နာဟိုကားလေးလာမကြော်ရေဝူးရဲဆိုတော့ကားခါလဲတာမနိုင်ဘူးပေါ့
ထိုင်းနိုင်ငံမှာပညာသင်ယူခွင့်အခွင့်အလမ်းတွေမရှိတာကြောင့်မအေးဟာသူ့သမီးဖြစ်သူမိမိကိုသူ့လိုဘဝမျိုးဖြစ်လာမှာစိုးရင်ခဲ့ပါတယ်။ဒါပေမဲ့အခုတော့သူ့သမီးလေးဟာသူ့စိုးရင်တယ်လို့ဖြစ်လာခဲ့ပါပြီ
။သူတို့ကျောင်းနေနေဆိုတာသူအခုမျိုးအီတော်ကြာမြမော်သူမျိုး။ကျောင်းသူတို့ကစပဲစီမံစားမယ်လေ။ယောက်ျားလေးစီမံစားမှုလေသူစလိုက်နေတဲ့ချီသူတော့ကိုယ်ကစာလည်းမတာလူကြလည်းမတို့啊ဟိုဘာလည်းမတော့ရာဆိုတော့ဒီလူနာဒီလူနာပဲတွေးဒီလူနာဒီလူနာပဲကြိုက်တန်းနေတန်းအဲ့လိုမျို
းအခုဆိုအသက်16နှစ်အရွယ်သာရှိသေးတဲ့မမီမီမှာသားလေးတယောက်ရှိနေပါပြီဘလို့ကြောင့်ပဲဖြစ်ဖြစ်သူ့သားလေးကိုကြောင်းရအောင်ထားမယ်လို့မမီမီကဆုံးဖြတ်ထားပါတယ
်စာမတာသားလေးတွေးကြုံရှိသားလေးအဟားလေးဆိုရေသူများကလေးလေးမျိုးမဆရာတော်ရသားလေးဆိုရင်ဆိုရင်ကျွန်တော်တို့ဘဝမျိုးဖြစ်မှကြောက်လို့စက်အောင်ပြန်ပန်းခင်းချင်လို့
အခုတော့မမျော်လင့်မဲ့မမီမီရဲ့သားလေးအတွက်ကြောင်းတက်နိုင်မှုမျော်လင့်ချက်တစ်ခုရှိလာပါပြီသူတို့နေတဲ့နေရာမှာမြမစာတင်ကြောင်းတစ်ခုဖွင့်လိုက်ပြီးဖြစ်ပါတယ်ဒီကြောင်းကကက်သလစ်ဖောင်ဒေးရှင်းအဖွဲ့တစ်ခုဖြစ်တဲ့ Diocesan Social Action Center ရောစူရတ်တနီကက်သလစ်ဖောင်ဒေးရှင်းအဖွဲ့ရဲ့ကျောင်းစီမံချက်တစ်ခုဖြစ်ပါတယ်။စာတင်ကျောင်းကိုထိုင်းစာတင်ကျောင်းတစ်ခုနဲ့အတူတွဲဖွင့်ထားပြီးကလေး65ယောက်လောက်အထိတင်ကြားနိုင်မှာဖြစ်တယ်လို့ကျောင်းစီမံချက်မှာပါဝင်သူတွေကပြောပါတယ်။ကလေးမိဘတွေကတော့ကျောင်းကျူပိုးစရိတ်နဲ့ဆရာဆရာမတွေရဲ့လစာအတွက်တစ်စိတ်တစ်ပိုင်းအနေနဲ့ငွေထည့်ဝင်ရမှာဖြစ်ပြီးဒီအတွက်ကျောင်းလာကပုံစံမျိုးနဲ့ပမာဏတစ်ခုကောက်ခံသွားမှာဖြစ်တယ်လို့သိရပါတယ်။ဒီကျောင်းမှာ၄ရက်အထိတက်ရောက်နိုင်မှာဖြစ်ပြီးမြန်မာစာ၊ထိုင်းစာ၊အင်္ဂလိပ်စာနဲ့သင်္ချာဘာသာရပ်တွေကိုအခြေခံတက်မြောက်အောင်သင်ကြားပေးမှာဖြစ်ပါတယ်။မောင်တူတာကတော့အဲ့ဒီစာသင်ကျောင်းမှာ Rubber Channel ကသူ့ကစားပေါ်တငယ်ချင်းတွေနဲ့အတူပြပြရှင်ရှင်ចောင်းတက်နေပါပြီ။မဝေအေးကတော့သူနေထိုင်တဲ့နေရာမှာចောင်းဖွင့်ပြီဆိုတာကြောင့်သူကလေးတွေအတွက်စိတ်လှုပ်ရှားပျော်ရွှင်နေပါတယ်
။သူတို့ចောင်းဆွတာနဲ့နီးစပ်စီရှင်နေ။အဲ့ဒါကြောင့်လည်းလေចောင်းလှုပ်ပေးမဲ့လို့ပြောတာပျော့တယ်။ဒီចောင်းနဲ့ပတ်သက်လို့နင်းအစီကိုပြစ်ပြလိုက်။ကိုယ့်ရဲ့စီပွားရေးကိုပြစ်လိုက်။ចောင်းတက်ကိုနေလိုက်ရမယ်ဆိုလိုက်ပေးတယ်။ကို့တာသမီးလေးစာတက်စီရှင်လို့အဲ့လိုမျိုးအလောက်ထိကိုចောင်းကိုလူရှင်တာအိမ်မက်တွေပါမက်တယ်
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တနင်္လာနေ့မနက်ပတ်သတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။နိုင်ငံကောင်းဆောင်တွေကိုရွေးချယ်တဲ့နေရာမှာအမှန်ကန်တဲ့သတင်းတွေကိုနှစ်နှစ်ဆက်ဆက်သိထားဖို့အရေးကြီးပါတယ်။ဒီမိုကရေစီစနစ်မှာတင်မကဘဲအာဏာရှင်စနစ်နဲ့ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာပါသတင်းမှန်တွေသိဖို့အရေးကြီးပါတယ်။ VOA 1.0 တူဖြစ်ခဲ့သူဦးကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးထားပါတယ်။
ဒီပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တဲ့အကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အရင်တုန်းကဗျိုရဲဝိုင်းတော်သားရောက်လည်းဖြစ်ပြီးအခုအွန်လိုင်းကောင်ရှင်တူဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းရေ
။မင်္ဂလာပါဦးတင်မောင်သားရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတို့သတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားလို့ပြောရမှာပေါ့နော်ဒီအကြောင်းလေးကပြောလို့ပြောထားရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်သားကြီးကျွန်တော်အမြင်အရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာinformed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကဘာလဲဆိုတော့တစ်ဖက်မှာကျွန်တော်တို့သတင်းမှားတွေတခါလောက်ကြံသတင်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းအကြောင်းဖြစ်ပါတယ်နောက်တစ်ခုမှာကြတော့လဲပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစာရာတွေကိုအခြေအနေမှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိထားသိထားဖို့အရေးကြီးပါတယ်။ဥပမာတင်းအချက်လက်တွေအခြေအနေတွေကိုသိရှိထားမှတင်းတိကျကျဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒါမှသာလျှင်ကိုက informed citizen ဖြစ်မှာပေါ့နော်။ကိုတိုင်းဒီအရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့။ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ International Media Support ဘော IMS ဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်စာထဲမှာထည့်ရေးထားတာဖတ်လိုက်ရပါတယ်။အဲ့ဒီမှာဒီချိုပြောထားတာလေးကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့ပဒင်းဆိုတာကသူတို့အတွက်တည်ရှိရှင်ကိစ္စပါပဲတဲ့ပဒင်းဟာသူတို့အသက်ရှင်လူမျိုးဖို့အတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတကူနောက်တယောက်ကကြတော့ပဒင်းဒီတယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့ပဒင်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တယောက်ကကြတော့သူကဟာလာလုံချုံရဲ့တနေရကတနေရပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုသတင်းတွေကနေတစင်သူကသိအောင်လုပ်ရတယ်တခါသူကသတင်းဆိုတာကိုသတင်းချက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်စေးမင်းများနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကသတင်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီအရာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟလာတရင်တွေကိုတိဖို့ဟလာအခြေအနေမှန်တွေကိုတိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်ခုပြောသွားတာကပြည်ပခါတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစားရတဲ့ပတ်သက်ပြီးတော့လေတရင်ချက်လက်အမှန်တွေကိုတိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်
ဗျကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးကယူဆိုင်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိမှာမလားအဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တုံ့ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုတော့ကျွန်တော်နှစ်ပိုင်းခွဲပြောရမယ်ထင်ပါတယ်တခုကဘာလဲဆိုတော့လက်ရှိအခြေအနေရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လိုအပ်ကန်ရတာအများကြီးခက်ခဲရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာတခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူနေတဲ့သတင်းတွေအဖြစ်အပျက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြီးကျူးလိုပါတယ်သူတို့ကခက်ခဲမျိုးမျိုးကြားဖန်ဆင်းနိုင်ခံရနိုင်တဲ့နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါသူကစစ်တပ်ကဗျာ တတိမီဒီယာမှာဆိုရင်သူကရန်သူလိုသဘောထားတာအချာပွေစစ်စစ်နေမြန်ဖန်စီဂျိုင်းနဲ့ဒါကအဲ့လိုပဲအသက်ဆုံးရှုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော့အလုတ်ကဒီနှစ်ခေတ်မှာအင်မတန်အန်ဒီယာကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာတတိမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုတင်ပြရယူဖို့အတွက်အင်မတန်ခက်ခဲပါတယ်အဲ့ဒီဂျားတွေကလည်းသူတို့စ조사ပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူမှုသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အပြင်citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်။တချို့မြေပြင်အခြေအနေတွေဆိုရင် citizen journalist တွေကိုအားကိုးပြီးတော့ဒိမီယာကြီးတွေကတင်ဆက်နေကြရတာပါ။ဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိအောင်ပေါ့။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့ခန့်ကန့်လာဒီအချိန်မျိုးမှာပို့ပြီးရေးကြည့်ပါတယ်။အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျ။ဆိုတော့နောက်ဦးမောင်နိုင်ရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့ခန့်ကန့်လာပေါ့နော
်။ဟုတ်ကဲ့
။လူမှုမီဒီယာရဲ့ခန့်ကန့်လာကမြန်မာနိုင်ငံနိုင်ငံမျိုးမှာလူမှုသတင်းရယူနိုင်ခွင့်ပဲတိတ်ကိုအရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းကောက်တဲ့ data 6ခုလုံးမှာ Facebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုလုံးမှာ Facebook ကအဲ့ဒီ data ကလူတွေရဲ့တင်ရရဲ့တင်ရယူပဲအဓိကအရင်အမြင့်နေနေရှိနေတယ်ဒါပေမဲ့ Facebook ပေါ့ဗျာလူမှုမီဒီယာတွေဆိုတာကသူကတင်ထဏာတွေမဟုတ်ဘူးဟလာတင်ထဏာတွေကနေပြီးတော့သူတို့တင်ဆက်တဲ့တင်တွေလူတွေစီကိုပို့ပြီးတော့ကြည်ကြည်ချင်းချင်းရောက်နိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကလီလန်တစ်ခုနေနေအသုံးပြုတာဆိုတော့ဒရင်ထားတွေကတင်တဲ့ဒင်းတွေကတော့စစ်စစ်ပြီးတာဖြစ်တဲ့အတွက်ဒါအတန်အသင့်ကျွန်တော်တို့ကဒါအားကိုးလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်ဒါပေမဲ့ဒီမှုမီဒီယာမှာကလူတိုင်းဒရင်သမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလို့ပဲနဲ့တီကျူဆရာမလို့ပဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကတော့ပိတ်လို့မရဘူးအဲ့တော့တုံးဆွဲသူတွေကိုယ်တိုင်ကသတိထားဖို့လိုတယ်ဟလာတင်တဲ့ဒရင်ကိုစမ်းစစ်ဖို့လိုတယ်ဒီဥစားကဟိုကြီးမိုးကြီးမိုင်းမဲ့သူပြင်တော့ share လုပ်တယ် like လုပ်တယ်ပေါ့ဗျာဒါ comment ရေးတယ်ပေါ့ဒါတွေပေါ်မှာအထူးသတိထားဖို့လိုပါတယ်ဆိုတော့လူမှုမီဒီယာရဲ့အခက်ခဲနာဘယ်နေရာမှာရှိတယ်လဲဆိုရင်မြန်မာနိုင်ငံမျိုးတို့ကတိတ်ကိုရေးပါတဲ့နေရာမှာရှိပါတယ်အထူးသတိပြုစေချင်တာကတုံးတိုင်းရင်ဆေးပါမတုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်မှာလဲအာလီဝါနင်းစနစ်တို့ခေါ်တယ်ပေါ့နော်ကြိုတင်သတိပေးတဲ့စနစ်တွေเนาะဒါသတင်းဖလှယ်တဲ့စနစ်တွေရှိတယ်เนาะဒီပဋိပက္ခအခြေအနေမှာလဲဒီဒေတာကံသတင်းအဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်လာသလားဘောတူချောချောတဲ့အနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
early warning system လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရကျက်နဲ့လုပ်တာမျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားတရင်တွေတင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘလို့တည်နေတယ်လေလက်ရှိအခြေအနေကဘလို့ရှိနေတယ်လေရှေ့မှာဘလို့ဖြစ်လာနိုင်တယ်ဆိုတာကိုတိတိကျကျလိုက်ပြီးတော့စစ်ဆက်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံတန်းပြောသလိုတင်ကျူတတိပေးကျလို့ early warning system ကိုပြောချင်တယ်ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာဒေတာတစ်ခုရဲ့အခြေအနေကိုဂျပန်တန်ဖန်အနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လေတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်တယ်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တွက်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမေးခွန်းလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပို့ပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိန်းထင်နေတယ်
ဟုတ်ကဲ့လုံနိုင်လို့ရတာတွေတော်များရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့သတင်းဌာနတစ်ခုလည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါမယ်လက်ရှိအခြေအနေတွေကပြည်ပခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့သတင်းကိုမတင်ပြခင်တိတိကျကျစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုခင်ဟတ်တဲ့သတင်းတွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တရားတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တယ်ဗျာနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာ journalism ဆိုတာကိုလိုတယ်လို့အတိအပယ်ကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တုံဝေးပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းနီလန်ဟောင်းတွေအတိုင်းတသူတွေကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူးသတင်းမီဒီယာအဓိကလူကခုနပြောခဲ့တဲ့ဟလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်တွေတစ်ဖက်ပိတ်တွေဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ကြံပေးချင်တာကသတင်းမီဒီယာရဲ့စီမင်းစည်းကမ်းတဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောပျော့ပြောင်းပါစေ င်ဘတ်ကျဲပါကိုကိုကိုပိတ်မထားပါနဲ့အမြဲဖွင့်ထားပါသူများပါစက်နဲ့လမ်းမဆုံးပါစေနဲ့အတော်မြင်ရှိပါအုံနောက်ကြီးပါကိုတင်ပြမဲ့တရင်ကိုစစ်ပါပြန်စစ်ပါအထက်ထက်စစ်ပါတိုင်းပြည်နဲ့လူလူကောင်းအကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပိုင်းကြောင့်ပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါဆိုတော့ကျွန်တော်ချက်ပေးချင်တာတော့များတော့များပါတယ်ဒါပေမဲ့အဲ့ဒါလေးတွေချက်ပေးချင်ပါတယ်ဥတမောင်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲကျေးဇူးများကြီးတင်ပါတယ်ကိုကျော်သေးရေနော်
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပြည်ပကအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ online collection လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်သောဖြစ်တဲ့ကျော်ကျော်သေးဖြစ်ပါတယ်ကျွန်တော်တို့
View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ View မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ View မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဇွန်လ23ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရေဒီယိုအတန်လင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးဖို့အစီအစဉ်တာပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဦးစွာတင်ဆက်ပေးပါမယ်။စစ်ဖြစ်လာရင်တနိုင်ငံနဲ့တနိုင်ငံကူညီဖို့ရုရှားနဲ့မြောက်ကိုရီးယားသဘောတူလိုက်ပါတယ်။ဒီပေါ်မှာတောင်ကိုရီးယားနဲ့ဂျပန်ကတော့စိုးရိမ်ပူပန်မှုတွေရှိပါတယ်။တိဘက်ကောင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံတဲ့အပေါ်တရုတ်ကတော့မကြေမနက်ဖြစ်နေပါတယ်။ဒီအကြောင်းအရာတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်။ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားကိုဂျွန်လ19ရက်နေ့ကရောက်ရှိသွားပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံကနှစ်နိုင်ငံဗျူဟာမြောက်မဟာမိတ်အဖြစ်တိုးမြင့်လိုက်ပါတယ်။ကာဝေးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်အပြင်နှစ်နိုင်ငံစီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုသမ္မတပူတင်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာဆစ်ဖြစ်လာခဲ့ရင်ချက်ချင်းနီလန်းပေါင်းစုံနဲ့အပြန်အလှန်စစ်ရေးအရာအကူအညီပေးဖို့သဘောတူညီချက်လည်းပါဝင်တယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကဂျွန်လ20ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံကာကွယ်ရေးဆိုင်ရာစွမ်းရည်မြင့်တင်သွားဖို့ကိုလည်းသဘောတူခဲ့ပါတယ်။ဒီလိုကာကွယ်ရေးနဲ့စစ်ရေးဆိုင်ရာမဟာမိတ်စာချုပ်ကို1962ခုနှစ်ဆိုဗီယက်ခေတ်ကတချိန်လှုပ်ဆောင်ခဲ့ပြီးနောက်ဒါဟာပထမဆုံးအကြိမ်ပြန်လည်လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်နဲ့မဟာမိတ်တွေကိုအတူလက်တွဲဆန့်ကျင်သွားမယ်လို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်။
подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ချစိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအပြည့်အဝကူညီဖို့ကတိပြုထားပါတယ်။ရုရှားဟာမြောက်ကိုရီးယားရဲ့ဂျိုဒူးလွတ်တင်ရေးနဲ့တာဝေးပစ်ဒုံးနဲ့အပါအဝင်နျူကလ িয়ার နည်းပညာတွေကိုပါအကူအညီပေးနေတာဖြစ်ပါတယ်။တောင်ကိုရီးယားကတော့စိုးရိမ်ကြောင်းအမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချန်ဟိုဂျင်ကဇွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဂျွန်ဘူနွန်းဘူကန်ရဲ့군사력 증강에 직관적으로
မြောက်ကိုရီးယားရဲ့စစ်ရေးမြင့်တင်မှုကိုကူညီထောက်ပံ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပါတယ်။ဒီတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးယူတန်ခတ်မှုတွေလှုပ်သွားမှာပါ။အထူးသဖြင့်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ရုရှားကိုဖြစ်ပါတယ်။မြောက်ကိုရီးယားကိုကူညီတာဟာတောင်ကိုရီးယားရဲ့အမျိုးသားလူကြုံရေးကိုချင်းချောက်ရာကြပါတယ်။တောင်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုထိခိုက်စေမှာဖြစ်ပါတယ်
။ဂျပန်အစိုးရအကြီးအကဲဝန်ကြီးရိုရှီမာဆာဟာရာရှိကလည်းအခုလိုပြောပါတယ်
။ရိုချိုကန်နိုဂွန်ဂျီတက်ကီနာရင်ကေကျိုရိုကနိုကျိုကာတိုကူမေမာ
ရုရှားနဲ့မြောက်ကိုရီးယားရဲ့ဆွေးနွေးပွဲဟာဒေတာရင်းတင်းမာမှုတွေကိုတိုးလာစေသလိုဒီအစည်းအဝေးရဲ့ရလဒ်တွေကိုဂ
ဂျပန်ကအနီးကဆောင့်ကြည့်နေပါတယ်ရုရှားအနေနဲ့မြောက်ကိုရီးယားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုပါထည့်သွင်းမယ်ဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြပါတယ်ဂျပန်အနေနဲ့အလွန်ကိုစိုးရိမ်မိပါတယ်လို့ရိုရှီမာဆာကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကတော့ရုရှားနဲ့မဟာမိတ်ပြုတာဟာကုလသမဂ္ဂအဖွဲ့ဝင်တွေရဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့အညီလှုပ်ဆောင်တာလို့ပြောဆိုပါတယ်အခုလိုအချိန်အနည်းမှာပဲဂျွန်လ20ရက်နေ့တုန်းကတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲလေတပ်စီးရေးလက်ချင်ခဲ့ပါသေးတယ်ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားခရီးစဉ်အပြီးမှာတော့ဗီယက်နမ်နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအပါအဝင်ဆက်ဆံရေးတွေတိုးမြင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့ပါတီနှစ်ခုစလုံးကလွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဒါရာစလမ်မှာရှိတဲ့တိဘက်ခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလားမားကိုဂျွန်လ19ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပြီးအမေရိကန်ရဲ့ထောက်ခံအားပေးမှုကိုပြသခဲ့ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ကို Republican အမတ် Michael McCaul နဲ့ Democrat Party လွတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi တို့ဦးဆောင်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့ကန့်ကွက်ရှုံချပါတယ်
။中国政府在社长问题上的立场是一贯的明确的。
တိဘက်ကိစ္စဟာတရုတ်ပြည်တွင်းရေးဖြစ်ပြီးပြည်ပကနေဝင်ရောက်ဆွတ်ဖက်တာကိုလက်ခံမှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့လည်းတိဘက်ကိစ္စဟာအထူးကိမခံတဲ့ကိစ္စဖြစ်ပြီးတရုတ်ရဲ့အကျိုးစီးပွားကိုအလေးထားဖို့တိုက်တွန်းလိုပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချင်းကဇွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ရက်သက်တပတ်အတွင်းကတိဘက်ကူညီရေးဥပဒေမူကြမ်းကိုလွတ်တော်မှာပါတီနှစ်ရလုံးကထောက်ခံအတည်ပြုခဲ့ပြီးသမ္မတဘိုင်ဒင်လက်မှတ်ထိုးရင်ဥပဒေဖြစ်လာတော့မှာဖြစ်ပါတယ်။ဒီဥပဒေအရအငင်းပွားနေတဲ့တိဘက်အရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့တွန်းအားပေးမဲ့သဘောရှိပါတယ်။1952ခုနှစ်မှာတရုတ်စစ်တပ်တွေတိဘက်ကိုဝင်ရောက်သိမ်းပိုက်ခဲ့ပြီး1959ခုနှစ်ကတည်းကဒလိုင်းလားမားဟာအိန္ဒိယဒါရပ်စလမ်မှာသတင်းသုံးနေတာဖြစ်ပါတယ်။တရုတ်နဲ့တိဘက်ခေါင်းဆောင်တွေအကြဆွေးနွေးပွဲဟာ2010ခုနှစ်ကတည်းကရပ်တန့်နေခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။ဈေးကွက်ထဲမှာစားအုံးစီဈေးအစမတန်မြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေပါတယ်။ဒီအကြောင်းအရာတွေအပြင်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပ
ါ။မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်မြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စားအုံးစီတပိတ်သားကိုကျပ်3,500လောက်ထိဈေးမြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ပြည်တွင်းဈေးကွက်မှာစားအုံးစီဈေးနှုန်းတွေအစမတန်မြင့်တက်လာတဲ့အပြင်လိုအပ်သလောက်ဝယ်ယူမရပဲပစ္စည်းပြက်လက်မှုတွေပါကြုံတွေ့နေရတယ်လို့စားသုံးသူတွေနဲ့စီလက်လီလက်ကားရောင်းချသူတွေကပြောပါရယ်။နယ်မြေအေဂျင့်နဲ့ရန်ကုန်အပါအဝင်တိုင်းနယ်ပြည်နယ်တချို့မှာစားအုံးစီတပိတ်သားကို12,000ကနေ14,000ကျပ်လောက်အထိပေါက်ဈေးရှိနေပြီးလမ်းမဆက်သွယ်ရေးခက်ခဲပြီးနယ်မြေတည်ငြိမ်မှုမရှိတဲ့ကချင်ချင်းရခိုင်ပြည်နယ်အပါအဝင်ဒေသတချို့မှာတော့စားအုံးစီတပိတ်သားကို3,500ကျပ်လောက်အထိဈေးမြင့်တင်ရောင်းချနေကြတာဖြစ်ပါရယ်။ပဲဒီနှမ်းစီတွေနဲ့ရောင်းတော်ပြီးတပိတ်သားကို1,900ကျပ်ဈေးနဲ့ရောင်းချနေကြတာလည်းရှိတယ်လို့ဘကုံးမျိုးကစောင်းစီရောင်းဝယ်ရေးလောက်ကိုင်းသူတဦးကပြောပါရယ်စောင်းစီကော်မတီကနေခွဲတန်းရတဲ့စီရောင်းဆိုင်တချို့ကတပိတ်သားကို6,000ကျပ်နှုန်းနဲ့လူတဦးကိုစီ90သားလောက်သာအများဆုံးရောင်းချပေးနေပေမဲ့စောင်းစီတိုင်းအများစုကတော့အယောင်ရထားရတဲ့အခြေအနေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာမသိခင်ကပြည်တွင်းဈေးကွက်မှာစားအုံးစီတပိတ်သားကို1,800ကနေ2,500ကျပ်အထိသာပေါက်ဈေးရှိပြီးလိုအပ်တဲ့ပမာဏကိုစိုင်တိုင်းမှာဝယ်ယူနိုင်ခဲ့ပေမဲ့အာဏာသိမ်းပြီးနောက်မှာတော့စီဈေးကတစ်နှစ်ထက်တစ်နှစ်ပုံမမြင့်တက်လာပြီးဝယ်ယူရခက်တဲ့အခြေအနေအထိဆက်ရောက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစားအုံးစီတွင်သွင်းသူလောင်ဖြန့်ဖြူးသူများအသင်းဝင်စီကုံတဲ့တို့ကမှတ်ချက်ပြုပါရယ်မြန်မာပြည်တွင်းစားအုံးစီလိုအပ်ချက်ကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကနေနစ်စင်စားအုံးစီတန်ချိန်တင်းချီတင်သွင်းနေရပြီးလက်ရှိမှာစစ်ကောင်စီရဲ့စီတင်သွင်းမှုမူဝါဒအလွဲအမှားတွေကြောင့်စားအုံးစီဈေးကွက်ပျက်စီးသွားတာဖြစ်တယ်လို့ ကုံတယ်တွေကဝေဖန်ထောက်ပြကြပါတယ
်မိုးဆိုင်တောင်တူတွေဈေးနှိမ်ခံနေရတယ်လို့ပြောဆိုလာပါတယ်မိုးတပိတာကို6000ကျပ်လောက်ထိဈေးလျှော့ရောင်းချနေရတာဖြစ်တယ်လို့မိုးဆိုင်တောင်တူတွေကပြောဆိုလာကြတာပဲဖြစ်ပါတယ်အာနာတိုင်းပြည်ရဲ့နောက်ပိုင်းမှာတော့မိုးအဝယ်တိုင်းပုံစံမျိုးပြန်လည်ဝေယူတဲ့ contract site view စနစ်တွေရှိလာပြီးကုန်တယ်တွေဘက်ကနေမိုးတပိတ်တာကို12000ကနေ14000ကျပ်ထိဈေးပေးဝေယူနေကြတာပဲဖြစ်ပါတယ်။ဒါပေမဲ့လက်လီဈေးကွက်မှာတော့မိုးတပိတ်တာကို2000ကျပ်လောက်ထိပေါင်းစီရှိနေရကြောင်းကုန်တယ်တွေအနေနဲ့မိုးတပိတ်တာကို18000ကျပ်လောက်ထိဈေးပေးဝေယူတက်တယ်လို့ရန်ကုန်တိုင်းမော်ဘီမျိုးနယ်ကမိုးဆိုင်တောင်သူဦးကျော်ဝင်းသူကပြောပါတယ်။လက်ရှိပြင်တွင်မိုးဈေးကွက်မှာတော့ကောက်ယူမှုကိုအများဆုံးစားသုံးကြပြီးငွေနှင်းမှုနဲ့ကျွတ်နေရမှုတို့လည်းစိုက်တူရောင်းချနေကြတာဖြစ်ပါတယ်။မိုးတံခိုးမြစ်ထုတ်ကုန်အနေနဲ့ကတော့အရက်သားဆိုရလက်ထက်2020ခုနှစ်တွင်ကကောက်ယူမှုကိုစီးတုပ်ဘူးမိုးချောင်းပေါ်ဖြစ်တံခိုးမြစ်ထုတ်လုပ်ကြပြီးပြင်ပနိုင်ငံချို့ကိုတင်ပို့ရောင်းချခဲ့ပေမယ့်ဆက်လက်တူချင်နိုင်ဖို့အတွက်နည်းပညာနဲ့ငွေကြေးလိုအပ်ချက်တွေကြောင့်လက်ရှိမှာတော့တံခိုးမြစ်ထုတ်လုပ်သူမရှိတော့ဘူးလို့မြန်မာနိုင်ငံမိုးမွေးမြူဆိုင်ပြုထလုတ်တင်ပို့ရောင်းချသူများအဖွဲ့ကပြောဆိုထားပါတယ
်ဈေးကွက်ကျဆင်းမှုကြောင့်စိတ်မွေးမြူရေလောက်ကိုင်းလို့သူနဲပါလာပါတယ်တိုက်ပွဲတွေကြောင့်နယ်မြေမတည်ငြိမ်တဲ့ဒေသတွေမှာစိတ်မွေးမြူရေလောက်ကိုင်းသူနဲပါလာတယ်လို့နယ်မြေအေးချမ်းတဲ့ဒေသတွေမှာလည်းဈေးကွက်ကျဆင်းမှုကြောင့်စိတ်မွေးမြူရေလုပ်ငန်းကိုစွန့်ခွာသူတွေမြင့်တက်လာနေတာဖြစ်ပါတယ်အရင်ကအညာဒေသမှာစိတ်မွေးမြူရေလုပ်ငန်းကိုတပိုင်းတစ်နိုင်လောက်ကိုင်းကြတဲ့အပြင်မိသားစုစီးပွားရေးလုပ်ငန်းအဖြစ်ပါဒေသခံအများစုကလှုပ်ဆောင်ခဲ့ကြပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့အတွက်မွေးမြူရေးလောက်ကိုင်းသူနည်းပါးလာတာလို့ပြောဆိုကြပါတယ
်ဘဝရေးလာရေးခက်ခဲတယ်အဲ့ဒီခက်ခဲတယ်ဘုရားရေးဆိုင်ရှင်ရှင်ရှင်နေမှာသင်္ကြန်ပါပါလို့ဘိုးကြီးကလည်းအခုတပါပါလို့ဘိုးကြီးကလည်းအခုကျတော့အမြင်ကြီးအေးချမ်းတော့ကျတော့မမနိုင်ရင်လူတော်မအနန္တရီကလူတော်မှဘယ်ရှင်ဒီမာရောဘယ်ရှင်ချင်းမာရောတော့စိတ်တွေကိုရုံမဆိုင်တော့ဘူးလေ။ငါကြီးငွေတီးမှုနံပါတ်၄နာမည်နံပါတ်၁၀ကြီးအခက်ခဲ။အဲ့ဒီခက်ခဲနေခုကနခုပါ။ကလုံးဝရောင်းလွန်ရတော့ဝလိုရနေတယ်ချက်တုံးချက်ပေါ်မူတူပါတယ်လို့
လက်ရှိစိတ်ရှင်ဖန်းဈေးကွက်မှာရောင်းလွန်များပြီးဝယ်လွားနေနေတဲ့အခြေအနေအပါအဝင်လမ်းမဆက်တော်ကြီးအခက်ခဲတွေကြောင့်ချမ်းမန်းစေပိတ်တကြိမ်20ရှိတဲ့အကြီးတန်းဝင်စိတ်တွေကတပိတ်တာကို9000ကျပ်ဆက်ပိတ်တာကျော်အတွင်းမှာရှိတဲ့အလက်တန်းဝင်စိတ်တွေကတော့တပိတ်တာကို4000ကျပ်လောက်သာဈေးရရှိနေတယ်လို့ဆိုပါရယ်စိတ်ရှင်မန်းစေးကကြာဆင်းလာရတာကစစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာနေဆက်ကုံသွေးစခန်းတွေကနေတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေတဲ့တရိတ်ဆန်ရှင်ရောင်းဝယ်မှုဈေးကပျက်စီးသွားတာအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုကြောင့်ဝယ်ယူစားသုံးနိုင်သူနဲပါလာတာကြောင့်လည်းပါဝင်တယ်လို့မွေးမြူရေးလောက်ကိုင်းသူတွေကသုံးသပ်ကြပါတယ်
။ဒီကောကတော့ဒီကတော့ကျွန်တော်ကဒီပါတော့ညမနော်ဒီကကျွန်တော်ကုံရဆင်းတာစိတ်မွေးမြူရဲ့ညမကြောအဓိကဟိုဟာစိတ်ကိုဖြုံးပေးနိုင်ရတော့ဒီရောင်းရီမူရှင်ဟဲ့ဗဒီအဓိကထားပြီးဖြုံးပြီးတော့ပတ်ချီလေးတို့ဒီကဒီပါကိုပို့တဲ့ကုံမနော်အဲ့ဒါကြီးကဒီကလမ်းကြောနဲ့ဆိုင်တယ်လမ်းကြောကောင်းလို့ရှင်ကဈေးကောင်းကွာဒီရင်းမဲ့တက်ကုန်ကြောဒီရင်းကြောဟိုစိတ်သားရဲ့ဈေးကွက်မှာကြောတုံးတုံးစားတုံးနိုင်ဘူးဒီရင်းလေးရောနော်အဲ့ဒီမှာအဲ့ဒီမှာကျွန်တော်တို့ကဈေးကွက်ကဒီရင်းစားတုံးနေတဲ့အတွက်ဈေးကွက်ကကျသွားပါအရင်တော့ဆိုရင်အလက်တန်းဆိုရင်ကျွန်တော်ပြည့်ကျတဲ့ဘဏ္ဍာ9023ဘဏ္ဍာ9023တစ်လပိုင်းတစ်လပိုင်းရှိလို့ကျွန်တော်တို့ကအလက်တန်းဆိုရင်ကျွန်တော်တပိတ်တာကို9000ဝန်းကျင်လောက်ပေါ့
စိတ်ရှင်ဖန်းဈေးကျဆင်းနေပေမဲ့လက်လီဈေးကွက်အတွင်းမှာတော့စိတ်သားတပိတ်သားကို3400ကျပ်ထိရောက်ရှိနေပါတယ
်အခုဆက်ပြီးဇွန်လ12ရက်နေ့ကနေ19ရက်နေ့ထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတဲ့နေရာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ပုဂံဘဲမျိုးစားရီဖြစ်တဲ့မက်ပင်နဲ့ပဲစင်ကုန်စီရီပြန်အေးနေပြီးပဲဒီစိန်ပါဝင်ပဲနှန်းစီရီအားလုံးဆက်လက်မြင့်တက်နေပါတယ်ပဲစင်ကုန်စီကတော့ဆက်တိုက်တက်ရှိရာကနေဇွန်လ19ရက်နေ့မှာတော့ဈေးနှင်းငယ်ပြန်အေးသွားပါတယ်ဇွန်လ14ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ကုန်ရဲ့ RC တန်းကို46သိန်းနဲ့4တောင်းချက်ခန့်ပေါက်ဈေးရှိခဲ့ပြီးဇွန်လ19ရက်နေ့မှာတော့တန်းကို55သိန်းနဲ့8500ချက်ထိပြန်ကျဆင်းသွားပါတယ် အခုတင်ဆက်ပေးထားတဲ့ဒီနေ့စီးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါတနင်္ဂနွေနေ့မနေ့ဖက်ဇန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါမယ်ပင်လယ်သမုဒ္ဒရာတွေကိုအဆုံးအစမဲ့အရင်အမြစ်တွေလိုမျိုးကဘာကတတ်မှတ်နေကြတာတွေကိုရပ်ပစ်ဖို့လိုပြီးလို့ကုလသမဂ္ဂကပြောပါတယ်ပလတ်စတစ်အပါအဝင်ဓာတုပစ္စည်းတွေကြောင့်ညဉ့်ညမ်းလာနေတဲ့သမုဒ္ဒရာဂေယစနစ်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ပုံမှန်ထိခိုက်လာနေပါတယ်။ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
ပင်လယ်သမုဒ္ဒရာတွေကဂေဟဗေဒစနစ်ကြီးဟာလူတွေကြောင့်ထိခိုက်ပျက်စီးလာနေတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျွန်လာ၁၂ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာသမုဒ္ဒရာများရဲ့အခြေအနေ State of the World Ocean အစီရင်ခံစာမှာတော့ကမ္ဘာရေတုရဲ့ပူချိန်ဟာနှစ်ပေါင်း20အတွင်းနှစ်ဆတက်လာတယ်လို့ပဲပင်လယ်ရေမြင့်တက်မှုကတော့နှစ်ပေါင်း30အတွင်းနှစ်ဆမြန်လာတယ်လို့ပြောထားပါတယ်။သိပ္ပံပညာရှင်ပေါင်း100ကျော်တို့ပြုစုတင်ပြထားတဲ့အစီရင်ခံစာမှာသမုဒ္ဒရာတွေရဲ့အစိုးရရဲ့အခြေအနေကိုမိမောင်းထုတ်ပြထားတာပါ။UNESCO ရဲ့နိုင်ငံတကာအနဝါဘေဒကော်မရှင်အမှုဆောင်အတွင်းရေးမှူး Vida Helgesen ကအခုလိုရှင်းပြပါတယ်
။ There is a loss of oxygen. There
is oxygen ဓာတ်တွေဆုံးရှုံးတာ acid ဓာတ်ပြူတာပင်လယ်ရေမြင့်တက်တာစတဲ့အချက်တွေကြောင့်ကံယူဒန်းတွေပြည်သူတွေနဲ့ကံယူဒန်းဖွဲ့စည်းပုံစနစ်တွေပြောင်းလဲလာပါတယ်။ပင်လယ်ရေထဲရှင်သန်ပေါက်ရောက်တဲ့အပင်တွေလည်းပျက်စီးလာပါတယ်။ plastic တွေမကပဲအခြားဓာတ်ဓာတ်ငွေတွေကြောင့်လည်းပင်လယ်ရေတုညဉ့်ညမ်းလာနေပါတယ
်1950ပြည်လုံနောက်ပိုင်းသမုဒ္ဒရာရေတုရဲ့အပူချိန်ဟာ2023ခုနှစ်မှာအမြင့်ဆုံးရောက်လာတယ်လို့လည်းစင်ကာစာမှာဖော်ပြထားပါတယ်ဥရသည်ထိန်ချုပ်ရေးပါရီသဘောတူညီမှုအရဆက်မှုခေဦးကာလဖြန်းမြကပအပူချိန်ထက်တက်တရမ5ဒီဂရီဆဲလ်ဆီယက်ကျော်မသွားအောင်ထိန်းထားနိုင်ဖို့နိုင်ငံဆောင်ဆောင်ရွက်လာကြတယ်ဆိုပေမဲ့လို့သမုဒ္ဒရာရေတုရဲ့အပူချိန်ကတော့တက်တရမ45ဒီဂရီအထိမြင့်တက်လာပါတယ်အတ္တန်တိတ်နဲ့တောင်ပိုင်းသမုဒ္ဒရာတွေအပြင်မြေထဲပင်လယ်ဒေသထဲမှာတော့2ဒီဂရီဆဲလ်ဆီယက်အထိမြင့်တက်လာပါတယ်
။ Well, the main reason for acidification is fossil fuels.
ရုပ်ကျွင်းလောင်စွာစွမ်းအင်တွေကြောင့် acid တက်တွေပေါက်လာပါတယ်။လေတူထဲရောက်လာတဲ့ဖန်လုံအင်ဓာတ်ငွေ25ကနေ30ရာခိုင်နှုန်းလောက်ကိုပင်လယ်ရေတုကဆုပ်ယူကြတဲ့အတွက်လေတူထဲကဓာတုဓာတ်ပါဝင်မှုနှုန်းတွေပြောင်းလဲသွားတာပါ။အဲ့ဒီအခါမှာ acid တက်တွေပို့ပြီးတော့ပေါက်လာပါတယ်။ဒီကနေ့ခေတ်သမုဒ္ဒရာရေတုထဲမှာ acid တက်ပါဝင်မှုနှုန်းကစက်မှုခေတ်ဦးကာလထက်30ရာခိုင်နှုန်းပိုများနေပါတယ်
။ကုန်းမြေပေါ်ကနေပင်လယ်ရေတုထဲရောက်လာတဲ့ဆွန်ပြက်အမိုက်တွေကိုရင်ငုပ်ပြီးတော့ဖယ်ရှားနေတဲ့စေတနာဝန်ထမ်းတွေကမ္ဘာမှာအများအပြားရှိနေကြပါမယ်လို့သမုဒ္ဒရာတွေကတော့ညင်ညာနေကြပါ
Pollution is a dramatic problem.
ရေတုညင်ညာမှုကအဓိကပြဿနာပါ။ကျွန်တော်တို့နေ့စဉ်အသုံးပြုနေကြတဲ့ plastic ကြောင့်ညင်ညာလာတာတခုတည်းတင်မကပါဘူး။စိုက်ပျိုးရေးလုပ်ငန်းဓာတုဆက်ယုံအလုပ်ယုံနဲ့ဆွန်ပြက်ရေစိုးတွေစီးဝင်လာတာကြောင့်လည်းညင်ညာနေရတာပါ။အဲ့ဒီကနေအောက်ဆီဂျင်ဓာတ်တွေဆုပ်ယူနေတာဖြစ်ပါတယ်။
1960ပြည်လုံနောက်ပိုင်းအပူချိန်မြင့်တက်လာတာနဲ့ရေတုညင်ညမ်းမှုကြောင့်သမုဒ္ဒရာရေတုထဲအောက်ဆီဂျင်ဓာတ်ညရာခိုင်နှုန်းထိဆုံးရှုံးခဲ့ရတယ်လို့လည်း UNESCO ကပြောပါတယ်။ရေထဲမှာအောက်ဆီဂျင်ဓာတ်လျော့နေလာတဲ့အတွက်ပင်လယ်ကျမ်းမြင့်မှာပေါက်တဲ့မျောလေးအပင်တွေနဲ့သတ္တဝါတချို့သေဆုံးလာကြတယ်လို့လည်းကုလကပြောပါတယ်။ရေနေသတ္တဝါတွေရှင်သန်လို့မရတော့အောင်အောက်ဆီဂျင်ဓာတ်လျော့နေလာတဲ့နေရာ Dead Zone 900လောက်ရှိတယ်လို့လည်းအစိုးရကသာမှဖော်ပြထားပါတယ်
။ Then there are added impacts that we're also learning one such is that more
rain ပြောင်းလဲပြီးအပူချိန်မြင့်တက်လို့ကုန်းမြေပေါ်မှာပို့ပြီးတော့မိုးတဲထန်လာတဲ့အခါမိုးရေတိုက်စားပြီးမြေကြီးတွေနဲ့မြေကြီးစီးဆင်းမှုကြောင့်ပင်လယ်သမုဒ္ဒရာရေတွေပို့ပြီးတော့နောက်ကျလာပါတယ်ဒီအခါမှာအစားအစာခွင်းဆက်ရင်းမြစ်ဖြစ်တဲ့အပင်နဲ့အန္တရာယ်တွေကိုတွားပြီးထိခိုက်ပျက်စီးစေပါတယ် long ere ni de dong ga sin naw ma sin sa mi ga de di phit yat twi ko chano lo le la ni ba de
kong mye baw ga tit daw rwe the carbon dat twi nga sa po pi lo sou yu ja de anawa tit daw lo tin sa kho wa ja de lo mu do re pe le myet lwin myin twin ne di ye daw rwe ko sai pyo ja bo a sin kha da ma tai twin ha ba de da ba me le pe le ye du nyin nyam mu re yo pa la aw naw ma lo nai ja de bu lo unesco ye a sin kha da ma tit di pe phaw pya tha da ba ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးစီမံဆောင်ရွက်ချက်တွေထဲမှာကာဗွန်တန့်ငွေလျှော့ချဖို့အစီအစဉ်ရှိတယ်ဆိုပေမဲ့လို့အနဝါတစ်တော်တွေပြန်လဲစိုက်ပျိုးဖို့တော့ထဲ့မထားတဲ့နိုင်ငံပေါင်းက60ရာခိုင်နှုန်းရှိတယ်လို့ UNESCO ကပြောပါတယ်။ရေရှည်တည်တတ်မဲ့ငါးဖန်လုပ်ငန်းပေါ်ပေါရေးဆောင်ရွက်နေကြတဲ့ Marine Stewardship Council အဖွဲ့အစီအစဉ်ညွှန်ကြားရေးမှူး George Clark ကလည်းသူ့ရဲ့ဆောင်ရွက်ချက်ကိုပြောပါတယ်။
The sardine fishery, the herring fishery in various periods over the last 50 years were in crisis in terms of the stock.
ငါးကြီးစီထုတ်လို့ရတဲ့ cod ပင်လယ်ငါးတွေငါးတစ်တာထုတ်လို့တဲ့ sardine ငါးတွေနဲ့ herring ငါးတလောက်တွေလည်းပြီးခဲ့တဲ့အနှစ်50အတွင်းအကောင်ရည်တွေနဲ့ပါလာပါတယ်။စီမံခန့်ခွဲမှုကောင်းကောင်းနဲ့ကာကွယ်သွားမယ်ဆိုရင်တော့တငါတယ်တွေလည်းငါးကောင်ရည်မထိခိုက်အောင်လုပ်ကင်နိုင်ကြပါလိမ့်မယ်။ငါးတွေထပ်ပေါက်ဖွားနိုင်မဲ့အစီအစဉ်တွေထားရှိမယ်ဆိုရင်တော့အနာဂတ်ရေးအတွက်စိတ်အေးရမှာဖြစ်ပါတယ်
။တမုတ်တရားကိုဒီထက်မကကာကွယ်ဖို့လို့တလို့ရေသက်ရှိတယံဇာတာတွေပေါ်ကျော်ဝါတဲ့အပိုင်းကိုကာကွယ်ဖို့ကာကွယ်ထိန်းသိမ်းရေးဧရိယာတွေတတ်မှတ်ဖို့လိုတယ်လို့ကုလပညာရှင်တွေကပြောပါတယ်။2030ပြည်လုံးနဲ့မှာတမုတ်တရားရေပြင်နယ်နိမိတ်30ရာခိုင်နှုန်းကိုကာကွယ်ဖို့နိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့တယံဇာတာပေါ်ကျော်ဝါတဲ့နေရာမျိုးတော့ဖြစ်တဲ့နယ်လို့လည်းထောက်ပြပါတယ်။မြို့ရုံပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရတဲ့ရင်းနေတဲ့တဝါ90ရာခိုင်နှုန်းလို့လဲအဲ့ဒီလိုထိမ့်သိမ်းဆောက်ရှောက်ထားတဲ့ area ထဲမှာလာရောက်ဖော်လုံနေကြတယ်လို့လဲပြောပါတယ်လူသားတွေဟာအစားအစာတမျိုးတည်းအတွက်မဟုတ်ပဲအသက်ရှင်တဲ့ရည်တည်ရေးအတွက်ပါအကြီးအကျယ်မိခိုးနေကြတဲ့ပင်လယ်သမုဒ္ဒရာတွေရဲ့အနာဂတ်အတွက်စီစဉ်ဆောင်ရွက်တာမျိုးခုထိမရှိသေးတာကိုလဲပညာရှင်တွေကသတိပေးထောက်ပြခဲ့ကြပါတယ်ကျမနှောင်းလာပါ
နာလောင်ဘတ်စင်တင်ဆက်တဲ့ဥရူယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA American အသံရဲ့တင်းနှင်းအနေနဲ့မနေ့ပဲအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းတွေထဲကတုဒအစီအစဉ်ဖြစ်ပါတယ်။မြောက်အတ္တလန်တိတ်သဘောတူစာချုပ်အဖွဲ့ NATO အဖွဲ့ထဲမှာကမ္ဘာအင်အားကြီးနိုင်ငံအများစုပါဝင်နေပါတယ်။အဲ့ဒီအဖွဲ့ကိုလွန်ခဲ့တဲ့85နှစ်ကနိုင်ငံ12နိုင်ငံနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်နေတိုဟာကမ္ဘာအင်အားကြီးဆုံးစစ်ရေးမဟာမိတ်အဖွဲ့တစ်ခုဖြစ်သလိုကမ္ဘာနိုင်ငံရေးမှာလည်းအရေးပါပါတယ်ဒီအဖွဲ့ကြီးအကြောင်းကိုမန်းညိုညိုလွင်ကဒီတစ်ပတ်မှာပြောပြထားပါတယ
် Combined navies, armies and air forces as the European democracies strengthen their ties with the USA and Canada.
နိုင်ငံရေးစီရေးပေါ်ချေခံပြီးအဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့လွတ်လပ်မှုနဲ့လုံခြုံမှုတွေအာမခံရရှိနိုင်မှုအတွဲဆိုတဲ့အဓိကရည်ရွယ်ချက်နဲ့နေတိုးလိုအများသိကြတဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့ကြီးကိုထူထောင်ခဲ့တာအခုဆိုရင်85နှစ်ပြည့်သွားပြီဖြစ်ပါတယ်နေတိုးအဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကြီးတစ်ခုပါ1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးဖွဲ့စည်းခဲ့တာပါအခြေခံထားတဲ့မူဝါဒကတော့စူပေါင်းကာကွယ်ဖို့အတွက်ပဲဖြစ်ပါတယ
် I think that the nuclear rhetoric that we're hearing from the Kremlin is just that rhetoric
at the same time NATO နေတိုးအဖွဲ့ကြီးမှာအဖွဲ့ဝင်နိုင်ငံပေါင်းကAmerican ပြည်အောင်စု Britain နဲ့ဥရောပသမဂ္ဂနိုင်ငံတွေအပါအဝင်စုစုပေါင်း32နိုင်ငံရှိပါတယ်။နေတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်နိုင်ငံ12နိုင်ငံပဲရှိတာပါ။အဲ့ဒီထဲမှာမြောက်အမေရိကတိုက်က American ပြည်အောင်စု၊ကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ Belgium, Denmark, ပြင်သစ်Iceland, Italy, Luxembourg, Netherlands, Norway, Portugal နဲ့ United Kingdom တို့ဖြစ်ပါတယ်။အဲဒီနောက်1952မှာ Greece နဲ့ Turkey နှစ်နိုင်ငံပါဝင်ခဲ့ပြီး1955မှာတော့ Germany ကအဖွဲ့ဝင်ဖြစ်လာပါတယ်။1982မှာ Spain, 1999မှာ Czech Republic, Hungary နဲ့ Poland သုံးနိုင်ငံ2004မှာ Bulgaria, Estonia, Latvia, Lithuania, Romania, Slovakia, Slovenia, Kona naingan uha, apoy wen naingan we tike bare. Natang gugu ne maro, Albania ne, Croatia na naingan bawen labi, natang sakona ku ne ma, Montenegro ne, natang na se ma, nyok bai Macedonia ha, nedo apoy wen naingan we tila bare. NATO ဖွဲ့ကြီးရဲ့အခုနောက်ဆုံး2020လေးမှာအဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံတစ်ခုကတော့ဖင်လန်နဲ့ဆွီဒင်တို့ဖြစ်ပါတယ်။ဒီနှစ်နိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း30တထောင်960ရှိခဲ့တာပါ။ပြီးခဲ့တဲ့2020နှစ်မေလမှာတော့အဖွဲ့ဝင်နိုင်ငံတွေအဖြစ်လက်ခံပေးဖို့နေတိုးအဖွဲ့ကြီးကိုတင်သွင်းခဲ့ပြီးရဲ့နောက်ဖင်လန်က2014မှာဆွီဒင်က2014မလမှာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းအဆိုပြုနေကြတာဖြစ်ပါတယ်။နေတိုးအဖွဲ့ကြီးတိုးချဲ့လာမှုအပေါ်ရုရှားကတော့အငြင်းမပြတ်စောင့်ကြည့်နေပြီးနေတိုးနဲ့ရုရှားအခြေတင်ဖြစ်မှုတွေလည်းရှိနေတာပါ။စစ်အေးကာလအတွင်းနေတိုးအဖွဲ့ကြီးရဲ့စီးရီးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာနေတိုးအဖွဲ့ကြီးဟာစီးရီးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့တာပါ။နေတိုးအဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်မဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါပူးပေါင်းလက်တွဲပြီးစီးရီးနိုင်ငံရေးဆိုင်ရာတွေကိုလိုအပ်တယ်လို့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။နေတိုးအဖွဲ့ကြီးရဲ့အဓိကရုံးဆိုင်ရာနေရာကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဖြစ်ပါတယ်။ယာနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးတရင်းအချက်လက်ဖလဲတာတွေဆုံးဖြတ်ချက်တခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝေမျှတာတွေကိုနေတိုးရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့ပြည်ဆောင်ဆွေးနွေးလှုပ်ဆောင်ကြတာပါတယ်ရှင်။
So then their friends. ညညလွင်အပတ်စဉ်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တင်းငွေနေနေမနေ့ပဲအတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားရမယ့်လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။ဂါဇာကမ်းမြောင်ဒေသပဋိပက္ခကနေအစ္စရေးနဲ့လေဗနွန်အကြားစီးရီးတင်းမာမှုတွေအရှိန်အဟုန်မြင့်လာနိုင်တယ်လို့ဒေသထဲမှာဩဇာရှိပြီးချမ်းသာတဲ့ Sorry Arabia ကသတိပေးလိုက်ပါတယ်။လန်ဒန်မှာဇွန်လ20ရက်နေ့ကကျင်းပတဲ့ Israel Palestine ပဋိပက္ခဆွေးနွေးပွဲမှာဗြိတိန်ဆိုင်ရာ Sorry Arabia တန်အမတ်ကြီးကနေပြီးအခုလိုသတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာစနေနေ့ကအစ္စရေးရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းစစ်ရုံတာဝန်ရှိသူတွေကပြောဆိုပါတယ်။ဂါဇာကူအခြေစိုက်ကူညီကယ်ဆယ်ရေးအဖွဲ့တစ်ခုရဲ့ထုတ်ပြန်ချက်ထဲမှာတော့အနောက်ဘက်ဒေသမှာရှိတဲ့ရှက်တီဒုက္ခသည်စခန်းအပြည့်အစည်တွေကြားအသက်ရှင်ကျန်ရင်းနေနိုင်တဲ့သူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ရုရှားရဲ့မဟာမိတ်ဖြစ်တဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်စီရေးစွမ်းရည်မြင့်တင်ဖို့ပါအမေရိကန်ရဲ့နျူကလ িয়ার စွမ်းရည်3သီအိုဒိုရုစ်ဘက်လင်တင်သင်္ဘောကြီးဟာစနေနေ့ကတောင်ကိုရီးယားနိုင်ငံကိုဆိုက်ရောက်သွားပါတယ်ရုရှားသမ္မတဗလာဒီမာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စီရေးမဟာမိတ်ပြုလုပ်ပြီးမှအခုလိုအမေရိကန်လင်တင်သင်္ဘောရောက်ရှိသွားတာဖြစ်ပါတယ်တရင်ချင်းချုပ်တွေကတော့ဒီတော့ပါပဲခင်ဗျာဒီကနေ့အတန်လွင်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမှုတာဝန်ယူခဲ့သူဆောင်မှုကျော်ပါ VO ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင်အစည်းအဝေးလေးဒီမှာတင်ပေးပြီးဆုံးပါမယ်ခင်ဗျာ